နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ယင်မင်နိုင်ငံမှာအရသားတွေနဲ့အရသားဆိုင်ရာပြစ်မှတ်တွေကိုအကြောင်းမဲ့တိုက်ခိုက်နေတာတွေကနိုင်ငံကသတ်မှတ်ချက်တွေအရစစ်ရာဇဝတ်မှုမြောက်စေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကစစ်ပွဲမှာပါဝင်နေသူအလုံးကိုသတိပေးလိုက်ပါတယ်။ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့လာတဲ့သတင်းလွှာကိုပြောပြခြင်းပါတယ်ဗျာ။ယင်မင်နိုင်ငံမှာဒီလာတဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေတိုးလာနေတာပါ။အီရန်ကထောက်ခံမှုပေးထားတဲ့ဟူသီတပ်ပုံတွေကဒုံးကျည်တွေဘုံးတင်ဆောင်ထားတဲ့ drone ယာဉ်တွေနဲ့ UAE RS ဝါများပြည်တော်စုကိုတိုက်ခိုက်ခဲ့ခြင်းကစပြီးတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။ဒီတိုက်ပွဲအတွင်းလူ3ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုကိုလက်တော့ပြန်တဲ့အနေနဲ့အစိုးရထောက်ခံမှုပေးထားတဲ့စော်ဒီဦးဆောင်တဲ့ညွန်ပေါင်းတပ်ကရင်းမြင်မြို့တော်ဆနာကိုပြန်လည်တိုက်ခိုက်ခဲ့ပြီးမိသားစုတစ်ခုထဲမှာတင်အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။အစုံမတတ်နိုင်သေးတဲ့ခုနှစ်နှစ်ကြာစစ်ပွဲအတွင်းဒီလိုရန်တမ်းပစ်ခတ်မှုတွေကြောင့်နောက်ထပ်ရင်းမြင်အရသားတည်ဆုံမှုတိုးလာမှာကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေနှစ်ဖက်တပ်တွေရဲ့ဒါဇင်နဲ့ချီတဲ့လေကြောင်းတိုက်ခတ်မှုအမြောက်နဲ့ပါပစ်ခတ်မှုတွေကိုကြည့်ရင်အရသားတွေဘေးကင်းလုံခြုံရေးကိုထက်မတွက်ဘူးဆိုတာသိသာလှတယ်လို့ကုလလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရအမျိုးသမီး Ravina Shamdasni ကပြောပါတယ်။
The fighting has damaged civilian objects and critical infrastructure, including telecommunications towers and water reservoirs, as well as hospitals in Sana'a.
ဒီတိုက်ခိုက်မှုတွေကအရသားပိုင်ဆိုင်မှုတွေကိုပျက်စီးဆုံးရှုံးစေသလိုမရှိမဖြစ်အရေးပါတဲ့ဆက်သွယ်ရေးတာဝါလိုရေတိုးလောင်ကန်လိုဆာနာနဲ့ထားအစ်မြို့တွေကဆေးရုံလိုနေရာမျိုးတွေကိုပါပျက်စီးစေခဲ့ပါတယ်။ရှေ့တန်းတပ်ဖွဲ့တွေအလင်းအမြန်ရွှေ့ပြောင်းသွားချိန်မှာကြံ့ခဲ့တဲ့မြင်းမြုပ်မိုင်းတွေကြောင့်အရသားတွေအတွက်အန္တရာယ်ရှိနေတာပါ
။ဟူသီတပုံတွေနဲ့ဆော်ဒီညွန်ပေါင်းတပ်ဖွဲ့တွေကြားစစ်ပွဲတွေဖြစ်လာခြင်းကစပြီးပျက်စီးရေးကိုသာဦးတည်စေတဲ့အပြန်အလှန်တိုက်ခိုက်မှုတွေကိုရပ်တင့်ပြီးလို့ရှမ်ဒက်စနီကနှစ်ဖက်စလုံးကိုအလေးနဲ့မြစ်တာရက်ခံလိုက်ပါတယ်။လက်တလောတိုက်ပွဲအတွင်းအရသား12ဦးသေဆုံးပြီး12ဦးဒဏ်ရာရသွားသလိုအရသားနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေအကြီးကျယ်ပျက်စီးခဲ့ရပါတယ်။လူအခွင့်အရေးအဖွဲ့တွေကောက်ခံထားတဲ့အစည်းအဝေးတွေအရဇန်နဝါရီလတည်းစော်ရီဥဆောင်နဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုပေါင်း900ဝန်းကျင်ရှိပါတယ်။စော်ရီအာရီဗီယာနိုင်ငံဘက်ချိန်ဆပြီးဒရုန်းယာဉ်နဲ့အနည်းဆုံး10ကြိမ်ဒီလာတည်းတိုက်ခိုက်ခဲ့တယ်လို့ဟူသီတပုံတွေကပြောပါတယ်။ပြီးခဲ့တဲ့လကဆိုရင်အကြိမ်30ကျော်ရှိတာပါ။ဒီတပုံတွေဟာဈေးချိုတဲ့ဒရုန်းယာဉ်တွေနဲ့ဖောက်ခွေရေးပစ္စည်းတွေတင်ပြီးပြစ်မှတ်ကိုလိုက်တိုက်ခိုက်နေပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းအရသားတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုကိုမထိခိုက်စေဖို့ဘေးကင်းလုံခြုံစေဖို့သတိနဲ့ဆောင်ရွက်ကြဖို့ကုလလူအခွင့်အရေးရုံးကတောင်းဆိုနေတာပါမြစ်တာရက်ခတ်နေတဲ့ဆိုပေမဲ့နိုင်ငံတကာဥပဒေတွေအရဒါဟာမဖြစ်မနေလိုက်နာရမယ့်အချက်ဖြစ်တယ်လို့ရှမ်ဒက်စနီကပြောပါတယ
် In particular parties to the conflict must take all feasible measures to verify that the targets are indeed military
ဒီပရိပခတ်နဲ့သက်ဆိုင်နေတဲ့ဖွဲ့စည်းအလုံးတွဲဆုံဆွေးနွေးဖို့လိုပါတယ်စီးရေးဆိုင်ရာပြစ်မှတ်တွေကိုသာရွေးချယ်တိုက်ခိုက်မယ်ဆိုတော့အပြန်အလှန်သဘောတူညီမှုမျိုးထားရှိဖို့လိုပါတယ်စီးရေးနဲ့မဆိုင်တဲ့နေရာမျိုးကိုလက်ဆောင်ရပါလိမ့်မယ်တိုက်ခိုက်မှုတွေမှာလည်းအင်အားအလွန်အကျွံမတုံ့မိဖို့လိုပါတယ်နိုင်ငံတကာရဲ့သတ်မှတ်ချက်စည်းမျဉ်းတွေကိုမလိုက်နာဘဲပြက်ကွက်မယ်ဆိုရင်ဒါဟာစစ်ရာဇဝတ်မှုမြောက်ပါတယ
်2015မတ်လကစခဲ့တဲ့ယင်းမင်းပြည်တွင်းစစ်အတွင်းလူအသက်ပေါင်း 38,000 လောက်တေဆုံးခဲ့ရပြီးသူတို့တဲက60ရာခိုင်နှုန်းဟာစစ်လက်နဲ့ထိမှန်သေဆုံးရတာမျိုးမဟုတ်ပဲစစ်ပီးတန်ရဲ့နောက်ဆက်တွဲတောက်ရည်ပြက်လက်မှုကူးစက်ယောဂါနဲ့ငတ်မုံမှုတွေကြောင့်သေဆုံးရတာမျိုးဖြစ်ပါတယ်ယင်းမင်းဟာကမ္ဘာအဆိုးဝါးဆုံးစာနာမှုအကြက်တဲကိုဆက်ရင်ဆိုင်နေရပြီးလူဦးရေတန်း30ကျော်မှတန်း20ကျော်ကအရေးပေါ်အကူအညီလိုအပ်နေပါတယ်ခင်ဗျာ